ရခိုင်ပြည်နယ်မှာပြည်တွင်းပြည်ပသတင်းတောက်တွေသတင်းယူဖို့အတွက်ဆိုရအစီအစဉ်နဲ့ရောက်နေတဲ့ VOA သတင်းတောက်ဒေါခင်မျိုးသက်ကိုအတန်မှလွင့်ခင်မှာပဲဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ဒီကနေ့ဘယ်နေရာတွေရောက်ခဲ့သလဲဆိုတာနဲ့ဒုက္ခသည်တွေနေထိုင်တဲ့ဘယ်နေရာတွေသွားရောက်ကြည့်ရှုခွင့်ရခဲ့သလဲဆိုတာကိုမေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ
်ဒီနေ့ပထမနေ့မှာဒီဆစ်တွေရနေပြီးတော့မောင်တော်ကိုလာပါတယ်မောင်တော်မှာဒီကနေ့မောင်တော်မျိုးနဲ့အုပ်ချုပ်ရေးမှုနဲ့ဟိုတွေ့ပါတယ်ပြီးတော့မောင်တော်အုပ်ချုပ်ရေးမှုကနေပြီးတော့ဒန်းစာရှင်းလင်းပွဲလုပ်ပါတယ်ပြီးတော့ဒီဘက်မှာဟိုရွာသုံးရွာကိုလိုက်ပြပါတယ်ပထမရွာတော့ပဒင်းကျေးရွာပါဒီပဒင်းကျေးရွာကသူတွေလဲဆိုတော့ဟိန္ဒူတွေသူတို့မီးလောင်ခံရတဲ့အိမ်လေးပေါ့နော်အဲ့ဒါတွေကိုပြန်ပြီးတော့သူတို့ဟိုပတ်စံတွေပြီးတော့ပြန်ဆောက်ခိုင်းတယ်သူတို့နေရာချထားပြီးတဲ့အစီအစဉ်တွေကိုဟိုကပြင်ပြလာပါနောက်ပြီးတော့သူတို့တေချာလဲမေးခွန်းရပါတယ်နောက်ရွာရွာညောင်ချောင်းရွာပါညောင်ချောင်းကတော့ရှိသူနဲ့ကိုစလင်တွေရောပြီးတော့เนาะသူသူနေတဲ့ဥစ္စာပေါ့အေးချမ်းချမ်းပဲဟိုဘက်ရွာရဲ့တစ်ဖက်နဲ့တစ်ဖက်ချမ်းတစ်ဖက်ချမ်းမှာတီးတာစီနေကြတဲ့အခြေအနေလေးတွေသွားပြီးတော့ဟိုကြည့်ရတာပ
ါရခိုင်ပြည်နယ်ထဲမှာအင်တာနက်ဖြတ်ထားတာရှင်းမြုံနေလောက်ရှိတယ်ပြောတော့မောင်တော်လည်းပါလာအဲ့တော့အင်တာနက်သုံးရတာဘယ်လိုရှိသလဲဆိုတာလည်းကျမတို့ပြောပြပေးပါအောင်
ဒီမှာသူတို့ကအင်တာနက်တော့ဖြတ်ထားတယ်အင်တာနက်ဖြတ်ထားတော့ဒီလေကမောင်တော်အုပ်ချုပ်ရေးမှုကိုနေရတဲ့ခါကျတော့ဆစ်ဆောင်လေးရှိတယ်သူတို့ဒုက္ခရောက်နေတယ်ဒီကအင်တာနက်ဖြတ်ထားတော့ဘယ်လိုလုပ်လဲဆိုတော့သူတို့အစိုးရ line အချို့တော့ဖွင့်ပေးထားတယ်လို့ပြောပါတယ်သူတို့စီကအကူအညီလိုတောင်းကျင်ဆက်သွယ်လို့ရတယ်လို့ပြောပါတယ်ဒီထဲမှာတော့အကုန်လုံးကမြို့ထဲမှာတော့ဘုံကအင်တာနက်ကဖြတ်ထားတာပါတယ်လီဖုန်းတစ်ခုပဲတောင်းလို့ရပါတယ
်ဒီခုကတော့အစိုးရအစီအစဉ်နဲ့ပေါ့နော်ဒီမောင်တော်ဘက်ကိုရောက်နေတယ်အဲ့တော့တိုက်ပွဲဖြစ်တဲ့အခြေအနေရှိတဲ့ဘက်တွေရောကိုယ်သဘောနဲ့ကိုသွားလို့ရတာမျိုးရှိလား
အခုတိုက်ပွဲဖြစ်တဲ့နေရာတွေကိုသူကလုံခြုံရေးမပြေးနိုင်လို့ပြီးမသွားပါဘူ
းဟုတ်ကဲ့အဲ့တော့ဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့ကိုယ်သဘောနဲ့ကိုပြန်လာကြတဲ့ဒီရိုဟင်ဂျာဆိုတဲ့ဟိုဒီမွတ်စလင်တွေနဲ့ကိုတွေ့ခွင့်ရခဲ့လား
ဒီသူတို့တွေနဲ့တော့အခုတတိကတွေ့ခွင့်မရပါဘူးဒီကပြန်လာတဲ့လူကအခု solution ဟို600လောက်ရှိနေပြီလို့ပြောပါတယ်ဒီပြန်လာတဲ့သူတွေကဒီမှာသူတို့ရဲ့အမျိုးတွေအစွေရှိတယ်ရှိတယ်ဆိုတော့သူတို့ပြန်လာခြင်းနဲ့ဆိုပြီးတော့ဒီအစိုးရမောင်တော်ဒီဟိုဘုရားအစိုးရဒီအကြောင်းကြားဆိုအစိုးရနေပြီးစီစဉ်ဆောင်ရွက်ပေးတယ်လို့ပြောပါတယ
်ဟုတ်ကဲ့မနေ့ကကြာရင်ဘယ်ကိုသွားဖို့အစီအစဉ်ရှိသေးလဲရှင
်မနေ့ကငါကြားလို့ရှင်တော့ဒီဘူးဒီတောင်မြို့နယ်ထဲမှာရှိတဲ့ဒီကျွာမအခြေရွာထဲမှာရှိတဲ့ဘာဆစ်ဆောင်စခန်းတွေကိုသွားမှာပါဆိုတော့နောက်တစ်နေ့ကျရင်တော့ဒီစစ်တွေမြို့မှာရှိတဲ့တက်ကဲလန်တက်ခတ်တဲ့စခန်းကိုဟိုသွားဖို့ရှိပါတယ်
ဒီကနေ့မောင်တော်မျိုးမှာ၃ရက်ကြာခရီးစဉ်နဲ့သတင်းယူဖို့ရောက်နေတဲ့ဒေါခင်မျိုးသက်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။တယ်လီဖုန်းလိုင်းတွေမကောင်းတဲ့အတွက်အတန်ကြီးလင်းပြတ်သားမှုမရှိတဲ့အတွက်တော့အထူးပဲတောင်းပန်ပါတယ်။